မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကရက်ပေါင်း20ကျော်လာပါပြီ။နေ့စဉ်လိုလိုတောင်းတဲ့ချီလူမှုဆန္ဒပြမှုတွေအပြင်ဒီသတင်းပတ်တဲ့စစ်တမ်းချက်ကကားတွေပါမြင်လာတာနဲ့အတူမြန်မာဗန်လုပ်ငန်းလေပတ်မှုဟာလည်းကစင်ကြားဖြစ်လာနေပါတယ်။စီဝင်တန်းတွေဥဆောင်တဲ့အကြမ်းမဖက်အာဏာဖိစန်းတဲ့ CDM လှုပ်ရှားမှုမှာဗန်အပါဝင်ဌာနအသီးသီးကဝန်ထမ်းအများအပြားရုံးမတက်ပဲရုံးထွက်တဲ့လှုပ်ရှားမှုလုပ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းဗန်အများအပြားပိတ်ထားဆဲဖြစ်ပြီးဖွင့်တဲ့ဘဏ်တွေမှာလည်းဝန်ဆောင်မှုအပြည့်မပေးနိုင်ပါဘူး။ ATM ဆက်တွေမှာဆိုအချိန်တော်ကြာတန်းစီရပြီးငွေကိုလိုသလောက်ထုတ်မပေးနိုင်တာဒါမှမဟုတ်လုံးဝထုတ်မရတာမျိုးတွေနဲ့စီးပွားရေးလုပ်ငန်းတွေငွေလက်ပတ်မှုအတွက်အခက်ကြုံနေကြရပါတယ်။ CDM လှုပ်ရှားမှုမှာပါဝင်တဲ့ဘဏ်တာဝန်ရှိသူတူကတော့အခုလိုဆန္ဒပြမှုတွေကနေတမန်ပြည်သူတွေအခက်ခဲကြုံနေရပေမဲ့အာဏာသိမ်းထားတဲ့စစ်တပ်တွေပိုးပြီးအခက်တွေ့လာစေတယ်လို့ VOA ကပြောပါတယ်။အာဏာသိမ်းစစ်ကောင်စီကခန့်အပ်ထားတဲ့ဗဟိုဗန်ဒုဥက္ကဋ္ဌဦးဝင်းစောကတော့ဆန္ဒပြသူတွေဟာကိုယ်နိုင်ငံစီးပွားရေးကိုကိုယ်ဖျက်ဆီးနေသူတွေဖြစ်တယ်လို့ပြောပြီးဒီလှုပ်ရှားမှုကိုဝေဖန်ပြစ်တင်ပါတယ်။ဦးဝင်းစောကိုဗဟိုဗန်ဒုဥက္ကဋ္ဌဦးဘိုဘိုငယ်နေရာမှာအစားထိုးခန့်အပ်ခဲ့တာဖြစ်ပြီးဦးဘိုဘိုငယ်ကတော့အထိမ့်သိမ်းခံထားတယ်လို့သတင်းတွေထွက်နေသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာလည်းမသိရသေးပါဘူး။